ဤဝန်နိုင်ငံတွင်ညင်းပွားနေမည်ကြာကွန်မျိုးမြောက်ဖက်ကရေးပါတဲ့လေဓာတ်အခြေဆိုင်စခန်းတစ်ခုလေစိတ်တစ်ခုရေနံကုမ္ပဏီတစ်ခုနဲ့မြို့ပတ်ဝန်းကျင်တစ်ဝိုက်ကိုသိမ်းယူတဲ့အကြောင်းဤရက်စစ်တပ်ကပြောပါတယ်။အစိုးရလိုလားတဲ့တိုက်ခိုက်ရေးသမားတွေအတွက်ကြာကွန်မှာလုံခြုံရေးရယူဖို့ဤရက်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကပြောဆိုပြီးနောက်မှာလုံခြုံရေးတပ်ဖွဲ့တွေက K1 လေဓာတ်အခြေဆိုင်စခန်းကိုကတ်တိုက်ခိုက်ရေးသမားတွေထံကနေဒီကနေ့တနင်္လာနေ့မှာသိမ်းပိုက်တာဖြစ်ပါတယ်။အီရန်ဝန်ကြီးချုပ်ကနိုင်ငံကိုပြောတဲ့အမှားစကားမှလည်းအီရန်နိုင်ငံအကွဲကွဲအပြားပြားဖြစ်သွားစေနိုင်တယ်လို့ညင်ညွန်ပြောဆိုထားတဲ့ကတ်လွတ်လပ်ရေးလူမှုဆန္ဒခံယူမှုနဲ့ဆက်စပ်ပြီးသူ့အနေနဲ့ဆောင်ရွက်ရမယ်တာဝန်ရှိတယ်လို့ပြောဆိုခဲ့တာပါ။ကီလာကိုပြည်နယ်တွင်နေရအများပြားကိုအစိုးရတပ်တွေကညာရင်းချင်းပြန်လည်ထိန်းချုပ်နိုင်ခဲ့တယ်လို့နိုင်ငံပိုင်ရုပ်သံကလည်းကြေညာသွားပါတယ်။ဒီပြောဆိုချက်ကိုတော့ကတ်တာဝန်ရှိသူတွေကညှင်းပါတယ်။ဒါပေမဲ့လို့ကီလာကိုမျိုးတွေကိုဝင်ရောက်ပြီးလေဓာတ်အခြေဆိုင်စခန်းနဲ့ရင်းနှံလောက်ွက်ကိုသိမ်းယူတယ်လို့ဆိုလိုတဲ့အဖက်ဖက်ကနေစစ်စင်တဲ့တိုက်ပွဲကြီးကိုအီရတ်လုံခြုံရေးတပ်တွေကပြည်သူစစ်တွေအကူအညီနဲ့တိုက်ခိုက်ခဲ့တယ်လို့တော့ကတ်တာဝန်ရှိသူတွေဘက်ကပြောပါတယ်။ကီရာကိုမျိုးကနေအစ္စလာမစ်အစိုးရ IS တို့ကိုမောင်းထုတ်ပြီးချိန်ကတည်းကကတ်လက်နက်ကိုင်တပ်တွေကမြို့ကိုထိချုပ်ထားတာဖြစ်ပြီးရင်းနှံလောက်ွက်တွေအပါအဝင်ထိချုပ်ဧရိယာတစ်ဝိုက်ကိုတူထိချုပ်တင်တယ်လို့ဆိုတဲ့အပေါ်မှာတော့ဘ ഹു အစိုးရနဲ့မပြေမလည်ဖြစ်နေကြတာကြာပါပြီ။ဒါပေမဲ့လည်းလွန်ခဲ့တဲ့တရင်သုံးပတ်ကတ်တစိမ့်တစ်ပိုင်းကိုပိုင်အုတ်ချုပ်ခွင့်ရဒေတာကခွဲထွက်ရေးလူမှုဆန္ဒခံယူပွဲမှာတခဲနဲ့ထောက်ခံမဲ့ရရှိပြီးနောက်မှာတော့ပြင်းမာမှုတွေတိုးလာခဲ့တာဖြစ်ပါတယ်။